ဒီကနေ့ကျင်းပနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲဟာမိမိတို့ခေတ်ရဲ့စမ်းသပ်မှုဖြစ်တယ်လို့ဒီမိုကရက်သမ္မတလားဟီလာရီကလင်တန်ကပြောပြီးဒေါ်နယ်ထရန့်ကတော့ဒီကနေ့ဟာမိမိတို့ရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ပြောပါတယ်။မဲဆွယ်စည်းရုံးရေးနောက်ဆုံးနေ့အဖြစ်တနင်္လာနေ့ညတကောင်ကျော်အင်ကန်းနေ့မနေ့အစောပိုင်းအထိမဲဆွယ်စည်းရုံးပွဲတွေအတွင်မှာအတည်လို့ပြောခဲ့ကြတာဖြစ်ပါတယ်။ကလင်တန်ကမြောက်ကယ်ရိုလိုင်းနားမှာထရန့်ကမီရှိဂန်မှာအသီးသီးမဲဆွယ်စည်းရုံးနေကြချိန်မှာပဲရွေးကောက်ပွဲနေ့မှာလူကိုယ်တိုင်မဲပေးနေကြတာတွေကပထမဆုံးရလဒ်လဲထွက်လာပါတယ်။ New Hampshire ပြည်နယ် Dixville North ဆိုတဲ့မြို့ကလေးကထွက်တဲ့အစောပိုင်းရလဒ်တွေမှာ Clinton က၄မဲရတဲ့အချိန် Trump က၂မဲပဲရထားပါတယ်။ဒီ New Hampshire နဲ့တခြားပြည်နယ်၄၉ခုအပြင် DC ကမဲယုံနေအားလုံးပိတ်သွားတဲ့အချိန်အထိမဲရလဒ်တွေကိုတရားဝင်ကြေညာအောင်မှာတော့မဟုတ်သေးပါဘူး။Washington DC မြို့တော်စံတော်ချိန်ညအင်္ဂါည၈နာရီမှာတော့အမေရိကန်အရှေ့ပိုင်းနဲ့အလယ်ပိုင်းပြည်နယ်အများစုကမဲယုံနေပိတ်မှာပါ။ဒီပြည်နယ်တွေမှာသမ္မတရွေးချယ်ရေးကိုယ်စားလှယ်မဲစုစုပေါင်းအရေအတွက်938မဲတဲ့ကထက်ဝက်ကျော်အရေအတွက်ရှိပါတယ်။မြောက်ကယ်ရိုလိုင်းနားမှာပြောတဲ့နောက်ဆုံးမိန့်ခွန်းထဲမှာတော့ Clinton ကညီညွတ်ရေးလေတံနည်းနည်းထည့်ပြောလာပါတယ်။သူ့အတွက်မဲပေးသူမဲမပေးသူအားလုံးရဲ့သမ္မတဖြစ်ချင်ပါတယ်လို့ Clinton ကပြောပါတယ်။ထရန့်ကတော့သူအနိုင်ရတယ်ဆိုရင်တိုင်းပြည်မှာတကယ်အပြောင်းလဲဖြစ်လာမယ်။တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့သူ့ဆိုအပြင်အချင်းပြည့်ချဆားတဲ့နိုင်ငံရေးသမားတွေနဲ့ကိုဂျိုးစည်းဘွားရှေ့တန်းတင်သူတွေကိုအလုတ်သမားလူဒန်းစားကပြန်ပြီးတုံ့ပြန်နိုင်မယ်လို့မီရှိဂန်မဲဆွယ်စည်းရုံးဖွဲ့အတွင်မှာပြောသွားပါတယ်။ဒီကနေ့မတိုင်ခင်နောက်ဆုံးထွက်ထားတဲ့လူမှုသဘောထားစစ်တမ်းတွေမှာတော့ကလင်တန်ကထရန့်ထက်နှစ်မှတ်သုံးမှတ်အကွာနဲ့ဦးဆောင်နေပါတယ်ရှင်။